နိုင်ငံရေးစီးပွားရေးပြည်ပြင်ပြောင်းလဲမှုတွေလှုပ်ဆောင်လာနေတဲ့မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးကူညီတွေတိုးချဲ့ပေးအပ်သွားမယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကကတိပြုလိုက်ပါတယ်။ဒီကနေ့နေပြည်တော်မှာရှိတဲ့သမ္မတအိမ်တော်မှာဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့မြန်မာသမ္မတဦးသိန်းစိန်တို့တွေ့ဆုံခြင်းဂျပန်ဝန်ကြီးချုပ်ကအဲ့ဒီလိုကတိပြုခဲ့တာဖြစ်ပြီးနှစ်နိုင်ငံစီးပွားရေးပူးပေါင်းဆောင်ရွက်မှုနဲ့ရင်းနှီးမြှုပ်နှံမှုကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုတော့မနနာချန်ကဆက်ပြီးတင်ပြမှာပါရှင
်။မြန်မာနိုင်ငံကို3ရက်ကြာခရီးလာရောက်ခဲ့တဲ့ဂျပန်ဝန်ကြီးချုပ်ရှင်โซအာဘေဟာသူ့ခရီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့တနင်္ဂနွေနေ့မှာတော့နေပြည်တော်မှာရှိတဲ့သမ္မတအိမ်တော်မှာမြန်မာသမ္မတဦးသိန်းစိန်နဲ့တွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုအတွင်းမြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအကူအညီတွေပေးအပ်ဖို့နဲ့မြန်မာနိုင်ငံမှာဂျပန်နိုင်ငံရဲ့လာရောက်ရင်းနှီးမြှုပ်နှံမှုကိစ္စ၊စစ်ပွားရေးပူးပေါင်းဆောင်ရွက်မှုကိစ္စရပ်တွေကိုအဓိကဆွေးနွေးခဲ့ကြပြီးတော့နှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးမှုတွေလည်းလုပ်ခဲ့ကြပါရယ်။ဒီထက်ကမြန်မာနိုင်ငံဖွံ့ဖြိုးရေးအတွက်အကူအညီတွေကိုကဏ္ဍ3ရပ်ခွဲပြီးဂျပန်နိုင်ငံကနေမြန်မာကိုအမေရိကန်ဒေါ်လာတန်900ကျော်တို့ချဲ့ကူညီသွားမယ်ကိစ္စလည်းပါဝင်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့မြန်မာပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရဲထွတ်က VOA ကိုအခုလိုပြောပါတယ်
။ဂျပန်ဝန်ကြီးချုပ်ကကျွန်တော်တို့နောက်ထပ် ODA အကူအညီတွေတို့ချဲ့ပေးမယ်ပေါ့နော်။ပြီးမဲ့ဟာကကဏ္ဍသုံးခုပေါ့။တစ်ခုကတော့ကျွန်တော်တို့နေဆက်မှာရှိတဲ့တိုင်းမဒေသတွေပြည်မျိုးတုတ်တဲ့ကြီးနောက်ချင်းလက်ဒေသပြည်မျိုးနဲ့စီးရင်တော်မှုဆော့ချကြီးကနေမြေတစ်ခု။ဒုတိယနေမြေကတော့လူဆော့ပြည်မျိုးပြည်မျိုးတုတ်တဲ့ကြီး။တတိယကတော့ကျွန်တော်တို့အခြေခံဆောက်အုပ်တည်ဆောက်ရေးအဲ့ဒီကိစ္စမှာကျွန်တော်တို့ ODA ကူညီတွေထပ်ပြီးတော့ပေးမယ်ဆိုတဲ့ကိစ္စပြောရတယ်။ကျွန်တော်ဘက်ကတော့ SME တွေဖွံ့ဖြိုးတိုးတက်ဖို့ကိစ္စနောက်တစ်ခါလေယာကဏ္ဍဖွံ့ဖြိုးတိုးတက်အတွက်အကူအညီပေးဖို့နောက်တစ်ခါကျွန်တော်လမ်းစစ်ပါရီလက်ထက်မှာတော့ငါလုပ်ခဲ့တဲ့စက်မှုစီမံကိန်းတွေရှိတဲ့ဂျပန်ရဲ့နည်းပညာတွေလုပ်ခဲ့တာတွေနောက်တစ်ခါ JICA ကူညီနဲ့ဆောက်ခဲ့တဲ့စည်းရုံးတွေရှိတယ်။အဲ့လိုပုံစံမျိုးကျွန်တော်ဆက်ပြီးတော့အကူအညီပေးနိုင်ဖို့အဓာရီကိုအဓိကကျွန်တော်ပြောပါတယ်။
ဒါပြင်ဒီအထက်မှာရန်ကုန်မြို့တော်ဖွံ့ဖြိုးတိုးတက်ရေးကိစ္စနဲ့လူမှုကျန်းမာရေးပညာရေးကိစ္စရပ်တွေကိုလည်းအလေးထားထည့်သွင်းဆွေးနွေးကြကြတယ်လို့ဝန်ကြီးဦးရဲထွတ်ကဆက်ပြောပါရယ်
။မြန်မာနိုင်ငံရဲ့ပြည်တော်စုနိုင်ငံရေးနောက်ပြုပြောင်းလဲမှုအခြေအနေတွေအဲဒါကတိုင်းသာစီးတုံးညွေတိဆောက်နေတဲ့အချိန်မှာဂျပန်နိုင်ငံကအကူအညီပေးနိုင်မဲ့အခြေအနေအဲဒါကကျန်းမာရေးပညာရေးကဏ္ဍအခြေခံအဆောက်အုံတိဆောက်ရေးကဏ္ဍအဲဒါကရန်ကုန်မြို့တော်ဖွံ့ဖြိုးတိုးတက်ရေးပတ်သက်လို့တော်တော်လေး
ဂျပန်ဝန်ကြီးချုပ်ရဲ့အခုမြန်မာနိုင်ငံခီးစဉ်မှာဂျပန်ထိပ်တန်းစီးပွားရေးလုပ်ငန်းရှင်ကြီးတွေလည်းအတူလိုက်ပါလာကြတာဖြစ်ပြီးတော့မြန်မာနိုင်ငံမှာဂျပန်ကလာရောက်ရင်းနှီးမြှုပ်နှံမဲ့ကိစ္စနဲ့နှစ်နိုင်ငံကုန်သွယ်ရေးကိစ္စရပ်တွေကိုလည်းဆွေးနွေးကြကြပါသေးတယ်။ဂျပန်အစိုးရဘက်ကတော့ဂျပန်နိုင်ငံကမြန်မာနိုင်ငံမှာအများဆုံးရင်းနှီးမြှုပ်နှံထားတဲ့ရန်ကုန်တိုင်းတိလဝအထူးစီးပွားရေးဆောင်စီမံကိန်းကိုအမြန်ဆုံးအကောင့်ထည့်ဖော်နိုင်ရေးလည်းပါဝင်တယ်လို့ဝန်ကြီးဦးရဲထွတ်ကပြောပါရယ်။ဒီကနေ့သမ္မတအိမ်တော်မှာနှစ်နိုင်ငံသဘောတူလက်မှတ်ရေးထိုးခဲ့ကြတဲ့စာချုပ်လွှာရဲမှာတော့လူစွမ်းအားအရင်းအမြစ်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပညာသင်စုပေးရေးစီမံချက်ရန်ကုန်မြို့တော်ရေးပေးဝေရေးစနစ်တိုးတက်မြင့်တင်ရေးစီမံချက်ပြီးတော့ဖွံ့ဖြိုးရေးစီမံကိန်း၃ခုအတွက်ချင်းငွေသဘောတူညီချက်ကျွေးမီလျှော့ပေးရေးသဘောတူညီချက်တွေပါဝင်တယ်လို့လည်းဝန်ကြီးဦးရဲထွတ်ရဲ့လူမှုကွန်ရက် Facebook စာမျက်နှာမှာဖော်ပြထားပါတယ်။မနေ့ကတော့ဂျပန်ဝန်ကြီးချုပ်နဲ့အဖွဲ့ဟာရန်ကုန်တိလဝအထူးစီးပွားရေးဆောင်မှာအကျိုးတူလုပ်ငန်းတွေလက်တွဲလှုပ်ဆောင်ဖို့အတွက်ပြည်တွင်းစီးပွားရေးလုပ်ငန်းရှင်တွေနဲ့လည်းနားလည်မှုစာကျင်လာတရက်ကိုလက်မှတ်ရေးထိုးခဲ့ကြပါရယ်။ဒါ့အပြင်မြန်မာဒီမိုကရေစီကောင်းဆောင်ထောင်းဆန်းစုကြည်နဲ့လည်းတွေ့ဆုံခဲ့ပြီးတော့မြန်မာဈေးကွက်တွေကိုဂျပန်လုပ်ငန်းတွေဝင်ရောက်လာမှုကမြန်မာနိုင်ငံကိုအကျိုးဖြစ်စေဖို့ပြီးတော့ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကဒေသခံတွေအတွက်အလုပ်အကိုင်တွေဖန်တီးပေးနိုင်လောက်တဲ့အထိခိုင်မာမှုရှိဖို့ကိစ္စတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့ဂျပန်သတင်းတွေမှာဖော်ပြပါရယ်။ပြည်ပတင်ပို့မှုတွေနဲ့ကုန်သွယ်မှုတွေကိုတိုးမြင့်ဖို့ရည်ရွယ်ထားတဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေအစိုးရကမြန်မာနိုင်ငံနဲ့စီးပွားရေးဆက်ဆံမှုကိုပါတိုးမြင့်လှုပ်ဆောင်လာနေတာဖြစ်ပြီးတော့နှစ်ပေါင်း40နီးပါးအတွင်းဂျပန်ခေါင်းဆောင်တဦးပထမဦးဆုံးအချိန်မြန်မာနိုင်ငံကိုလာရောက်တဲ့ခီးစဉ်လည်းဖြစ်ပါတယ်။မွန်လွယ်ပိုင်းကတော့ဂျပန်ဝန်ကြီးချုပ်နဲ့ကိုယ်စားလှယ်အဖွဲ့ဟာ၃ရက်ကြာသူ့ခီးစဉ်ကိုအဆုံးသတ်ပြီးမြန်မာနိုင်ငံကနေပြန်လည်ထွက်ခွာသွားပြီးဖြစ်ပါတယ်ရှင်။